နောက်ကိုရီးယားနိုင်ငံကနေစစ်သုံးပစ္စည်းတွေကိုမဝယ်ယူဖို့ကန့်သတ်ထားတဲ့ကုလသမဂ္ဂရဲ့တားမြစ်ချက်ကိုချိုးဖောက်တယ်ဆိုပြီးကာကွယ်ရေးပစ္စည်းထုတ်လုပ်ရေးယုံအရာရှိရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုအမေရိကန်အစိုးရကအရေးယူထန်ခတ်လိုက်ပါတယ်။မြောက်ကိုရီးယားနဲ့အဆက်အသွယ်ဖြတ်မယ်လို့မြန်မာအစိုးရကပြောထားပေမဲ့တကယ်တမ်းလက်တွေ့မှာဆက်သွယ်မှုတွေရှိနေသေးတယ်လို့အခက်အခဲတချို့ကသုံးသပ်ပါတယ်။မြန်မာအစိုးရအနေနဲ့နိုင်ငံတကာကလက်ခံလာနိုင်တဲ့အထိမြောက်ကိုရီးယားနဲ့ဆက်ဆံရေးကိုပွန့်ပွန့်လင်းလင်းထုတ်ဖော်ပြတင်တယ်လို့လည်းဆိုပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မိမြန်ထားတဲ့မက်ခင်ပြူတွေကပြောပြပါလိမ့်မယ်ရှင်။
မြန်မာအစိုးရမစ်ဆိုင်းသူတွေတနာနဲ့ဖွံ့ဖြိုးရေးဌာနအကြီးအကဲကာကွယ်ရေးဌာနပစ္စည်းထုတ်လုပ်ရေးယုံ DDR ရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထိပ်အပေါ်မြောက်ကိုရီးယားနဲ့မြန်မာအကြားလက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်မှုကြောင့်တန်ခတ်ပိတ်ဆို့မှုချမှတ်လိုက်တဲ့အကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကအင်္ဂါနေ့မှာထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးသိန်းထိပ်ဟာကာကွယ်ရေးဌာနပစ္စည်းထုတ်လုပ်ရေးယုံရဲ့ကိုစားမြောက်ကိုရီးယားထံကနေမြန်မာစစ်တပ်အတွက်လက်နက်တွေဝယ်ယူခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့မြောက်ကိုရီးယားနဲ့အဆက်အသွယ်ဖြတ်ဖို့အမေရိကန်ကိုကတိပေးထားတာဖြစ်တယ်လို့သမ္မတဦးသိန်းစိန်ကိုတိုင်လည်းဒီနှစ်ထဲအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့စဉ်ကမြောက်ကိုရီးယားနဲ့စီးရီးယားအဆက်ဆံမရှိတော့တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့မှာမြန်မာအစိုးရနဲ့မြောက်ကိုရီးယားအကြားထိတွေ့ဆက်ဆံမှုတွေရှိနေသေးတာကြောင့်ဒီဆက်ဆံရေးမှာအဓိကကျတဲ့ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုအခုလိုရေးယူတန်ခတ်လိုက်တာဖြစ်တယ်လို့မြန်မာစစ်ထောက်လှမ်းရေးအရာရှိဟာဦးအောင်လင်းထွတ်ကပြောပါတယ်
။ကျွန်တော်တို့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးကောင်းဖို့မှာဒီမြောက်ကိုရီးယားနဲ့ဆက်ဆံရေးရာအဓိကအချက်ပြတင်နေပါပါပဲ။ဒါကျွန်တော်ပြည်တော်ပေါ်လေအခုချိန်ထိတော့လက်ရှိအစိုးရအနေနဲ့မြောက်ကိုရီးယားနဲ့အဆက်အသွယ်ဖြတ်ပါမယ်လို့သာပြောပေမဲ့အခုချိန်ထိအပြီးတက်သေးတဲ့ကိစ္စတွေကိုဆက်လက်ပြီးတော့မှဆက်ဆံနေတော့မယ်လို့ကျွန်တော်ပြရပါပြီ။အဲဒီကိစ္စမှာအဓိကတာဝန်ရှိတာတော့အခုဆန့်ရှင်းသွင်းခံရတဲ့ဒုတိယဗိုလ်ချုပ်ကြီးသိန်းထေးဖြစ်ပါလေ။သူကကျွန်တော်တို့ကာကွယ်ကာကွယ်ရေးဝန်ကြီးဌာနစစ်ပစ္စည်းထုတ်လုပ်ရေးတပ်ညွန်ကြားမှုရုံးမှာအလုပ်လုပ်ခဲ့တာပါ။အဲဒီချိန်အဲဒီခါတည်းကလူကြီးများရဲ့ဟလာကျွန်တော်တို့အရေးပေးမှုကိုခံရတဲ့ပုံကဖြစ်ပါလေ။ဒီပြင်မှာ2008ခုနှစ်ဗိုလ်ချုပ်ကြီးသူရရွှေမန်းနဲ့ခီးစင်မှာလည်းဓာတ်ပုံတွေထဲမှာကြည့်ရင်တွေ့ပါလိမ့်မယ်။ဗိုလ်ချုပ်ကြီးရွှေမန်းသားမှာရှိတာဗိုလ်ချုပ်ကြီးသိန်းထေးပါ။အဲ့တော့ဒီကိစ္စအင်းနဲ့ပတ်သက်ပြီးတော့မှအမေရိကန်ပြည်ထောင်စုကိုကိုသိန်းထေးရောက်တဲ့အခါမှာဒီမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့မှဆက်မလုပ်တော့ပါဘူးလို့သူတို့ရှင်းပြပေနဲ့အပြစ်တက်သေးတဲ့ကိစ္စတွေကိုတော့ဆက်လုပ်ပြရသည်ဆိုတဲ့အမျိုးတွေပြောခဲ့တယ်လို့ကျွန်တော်သိရပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှအမေရိကန်ဆိုအနေနဲ့ကျွန်တော်အမြင်ပြောရရင်ပေါ့လေသူကြီးသိန်းသေးအနေနဲ့လက်ရှိမြောက်ကိုရီးယားနဲ့စီးရေးဆိုင်ရာကိစ္စတွေမှာအဆက်အသွယ်လုပ်နေလို့ပဲလို့ယူဆရတဲ့ကြောင့်မလို့အခုလိုဆန့်ကျင်စင်းတဲ့ဟိုလက်ဆက်ကိုတွင်းတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
အခုနောက်ဆုံးရေးယူမှုကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ဒုတိယဗိုလ်ချုပ်ကြီးသိန်းထေးနဲ့ငွေကြေးအရာဆက်နွယ်ပတ်သက်မှုလွှဲပြောင်းတာတွေမလုပ်ဖို့ပိတ်ပင်လိုက်တာဖြစ်တယ်လို့ဒူဘိုင်ဆိုင်တဲ့ပစ္စည်းတွေအမေရိကန်ပြည်ထောင်စုမှာရှိခဲ့မယ်ဆိုရင်လည်းထုတ်သွင်းတာတွေလုပ်လို့မရအောင်ပိတ်ပင်ဖို့အရေးယူလိုက်ကြပဲဖြစ်ပါတယ်။အခုရေးယူမှုကတော့ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုသာအဓိကပြစ်မှတ်ထားတာဖြစ်ပြီးမြောက်ကိုရီးယားရဲ့စီးရေးဆက်ဆံမှုဖျက်တောက်ဖို့အပြုသဘောဆောင်တဲ့ခြေလှမ်းတွေဆက်လက်ယူနေတဲ့မြန်မာအစိုးရအပေါ်ပြစ်မှတ်ထားတာတော့မဟုတ်တဲ့အကြောင်းဗဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လို့အခုလိုမြန်မာဆွေရထိတ်တန့်အရာရှိတရားအပေါ်မှာတာခတ်ပိတ်ဆို့မှုချမှတ်တာဟာနိုင်ငံဆက်ဆံရေးမှာအနောက်ရှက်ဖြစ်လာနိုင်တယ်လို့မြန်မာအစိုးရအနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးကိုပွပွင့်လင်းလင်းဖြစ်အောင်လုပ်ပြဖို့လိုတယ်လို့လည်းဝါရှင်တန် DC မြန်မာတန်ရုံမှအမှုထမ်းခဲ့ဘူးသူဦးအောင်လစ်ထွက်ကပြောပါတယ
်။ခင်ဗျားပဲလေကျွန်တော်လည်းပြောခဲ့ဘူးပါပဲ။ကျွန်တော်တို့မြောက်ကိုရီးယားနဲ့ဒီစီးရေးဆိုင်ရာပူးပေါင်းဆောင်ရွက်နေတဲ့ကိစ္စကိုမြန်မာအစိုးရပေါ့လေကျွန်တော်နာဝတာငါးပါခေတ်ဆက်တဲ့မှာကြောင်လိန်ပြီးတော့မှငင်းခဲ့ပါတယ်။ကျွန်တော်ကိုတိုင်ကိုကတန်ရုံမှာရှိနေတဲ့ကိုကကျွန်တော်တို့အမေရိကန်စိုးရကိုရောကျွန်တော်တို့လွှတ်တော်အမတ်တွေကိုရောကျွန်တော်တို့အထက်ကအမေညာကြောင်ပဲကျွန်တော်တို့လိန်ခဲ့ရဖို့ပါတယ်။အခုချိန်ထိလည်းဒီပေါ်မှာအမေရိကန်စိုးရအနေနဲ့တန်တရားရှိပါတယ်။ဒါကြောင့်မလို့အမေရိကန်စိုးရကိုတန်တရားပြောင်းအောင်တော့ကျွန်တော်တက်ရှိမြန်မာစိုးရအနေနဲ့ဘောဘလေးလေးနဲ့ပေါ့လေလုံးပြပြခြင်းပါလေဥမာအဖြစ်သူပြောထားတယ်အနည်းမြစ်မှန်ကိန်းနေမလုပ်ဘူးဆိုလဲမလုပ်ဘူးဆိုတဲ့အကြောင်းကိုကျွန်တော်စစ်စေးပေါ်ပေါ်ကိုခွင့်ပြုတင်တယ်အလားတူပဲဒီမြောက်ကိုရီးယားနဲ့မလုပ်တော့ပါဘူးဆိုလို့ရှိရင်မြောက်ကိုရီးယားနဲ့မလုပ်တော့ဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့အခြားထုတ်တယ်မရှိပါဘူးဒီကမ္ဘာ့ဆက်ရုံတွေကစစ်စေးပေါ်တွေ ဟိုစစ်ဆေးခွင့်ပြုမယ်ဆိုလို့ရှိရင်ဒီကိစ္စရှင်းသွားပါလိမ့်မယ
်ဒုတိယဗိုလ်ချုပ်ကြီးတိန်ချေဟာလက်ရှိသမရဦးသိန်းစိအစိုးရလက်ထက်မှာ2013ခုနှစ်ဖေဖော်ဝါရီလအထိနေဆက်ရေးရာဌာနပြည်ထောင်စုဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့သူဖြစ်ပါတယ်လက်ရှိအောက်လွှတ်တော်ဥက္ကဋ္ဌဖြစ်သူဗိုလ်ချုပ်ကြီးဟောင်သူရဦးရှိမန်းရဲ့ဒီ2008ခုနှစ်မြောက်ကိုရီးယားနိုင်ငံခီးစင်မှာဒုတိယဗိုလ်ချုပ်ကြီးတိန်ချေလဲလိုက်ပါခဲ့ပြီးတော့မြောက်ကိုရီးယားကလက်နက်စက်ရုံတွေကိုတွားရောက်လေ့လာခဲ့တဲ့အကြောင်းသတင်းတွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်ရှင်